အမေရိကန်နိုင်ငံနယူးဂျာဆီပြည်နယ်အထက်လွတ်တော်အမတ်ဘော့ဘ်မန်နက်တက်စ်ဟာနယူးဂျာဆီလုပ်ငန်းရှင်၃ဦးစီကငွေရွှေနဲ့ဇိမ်ခံကားတစ်စီးလက်ယူခဲ့တာကြောင့်အပြစ်ရှိကြောင်းအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။နယူးယောက်မြို့ဖက်ဒရယ်တရားရုံးမှာဂျူရီအဖွဲ့ကခုလိုဆုံးဖြတ်ခဲ့တာပါ။ဘော့ဘ်မန်နက်တက်စ်ဟာအထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်။သူဟာသူ့ပိတ်ဆွေတွေကိုရာဇဝတ်ကြောင်းရအစစ်ဆေးမခံရအောင်သူ့ရဲ့အာဏာကိုအသုံးပြုကာကွယ်ခဲ့ပြီးသူလူတွေချမ်းသာလာအောင်လုပ်ပေးခဲ့တယ်လို့တရားလိုအစိုးရရှေ့နေတွေကဆွတ်ဆွဲခဲ့တာပါသူလုံဆောင်ချက်တွေထဲမှာအီဂျစ်ထောင်လိုင်းရေးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာနဲ့အမေရိကန်စစ်ရေးအကူအညီအီဂျစ်ကတန်းချီပြီးပူပြီးအကူအညီရခဲ့အောင်လဲသူကကူညီခဲ့တယ်လို့ဆိုပါတယ်သူကတရားရုံးကိုလာရောက်အစ်စ်မခံခဲ့ပဲလွတ်တော်ကော်မတီဥက္ကဋ္ဌအလုပ်ကိုလှုပ်တာတာဖြစ်တယ်လို့လူလူကြားမှာပြောပါတယ်သူအိမ်မှာဖက်ဒရယ်စုံစမ်းရေးဘျူရို FBI ကရှာဖွေတွေ့ရှိတဲ့ဒေါ်လာ300,000တန်ဖိုးရှိရွှေကြောင်းတွေကသူစနီးပိုင်ဖြစ်တယ်လို့ Mr. Menendez ကတော့ပြောပါတယ်ရွှေကြောင်းတွေနဲ့ဒူငွေသားလဲတွေ့ရှိခဲ့ရတာပါသူစနီး Nadine Menendez ကိုလည်းအမှုဆွဲဆိုခဲ့ပေမဲ့ရင်သားကဲစားခွဲစိတ်ခံပြီးနလာထပ်ချိန်ဖို့သူမရဲ့အမှုကိုတော့နောက်ဆုတ်ပေးထားခဲ့ပါတယ်